မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါနောက်ထပ်ကူးစက်သူ880နဲ့တည်ဆုံးသူ24ယောက်ရှိတယ်လို့ကျန်းမာရေးနဲ့အောက်သားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါဟာမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်စဖြစ်ချိန်ကလေးကဆိုရင်24နာရီအတွင်းတည်ဆုံးမှုနှုန်းအများဆုံးဖြစ်ပါတယ်။ဓာတ်ခွဲနမူနာစုစုပေါင်း9816ခုကိုစမ်းသပ်စစ်ဆေးခဲ့တာမှာအခုလိုဗိုင်းရပ်စ်ကူးစက်သူ880ကိုထပ်မံတွေ့ရှိခဲ့တာဖြစ်တယ်လို့ကျန်းမာရေးနဲ့အောက်သားဝန်ကြီးဌာနကပြောပါတယ်။ဒါကြောင့်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း9992ယောက်ရှိသွားပြီဖြစ်ပါတယ်။ဒီနေ့ဗိုင်းရပ်စ်တွေ့ရှိသူတွေထဲမှာအမတ်တက်တမတော်ဆေးရုံကြီးဂရင်းတထောင်ကနောက်ထပ်ကူးစက်သူ100လဲပေါင်းပါတယ်။ဒါပြင်တေဆုံးသူစုစုပေါင်းဟာလည်း198ယောက်ရှိသွားပြီဖြစ်ပါတယ်။ဒီနေ့တေဆုံးသူ24ယောက်မှာရန်ကုန်တိုင်းဒေသကြီးက23ယောက်ပါပြီးတော့မော်လမြိုင်က1ယောက်ပါပါတယ်။တေဆုံးသူတွေဟာအသက်15နှစ်ကနေ89နှစ်ကြားမှာရှိတဲ့အမျိုးသား19ယောက်နဲ့အမျိုးသမီး9ယောက်ဖြစ်ပါတယ်။တခွဲတီပြူလူနာဟောင်းနေတဲ့ကနှစ်ကြိမ်ဆက်ပိုးမတွေ့သူ164ယောက်ရှိတာကြောင့်ရောဂါသက်သာပျောက်ကင်းပြီးတော့ဆေးရုံကဆင်းလွတ်ရသူစုစုပေါင်းဟာ2681ယောက်ရှိသွားပြီဖြစ်တယ်လို့လည်းပြောပါရခင်ဗျာ